လက်ရှိအာဏာရ NLD ပါတီအနေနဲ့ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲတုန်းကလိုပါတီကိုကြည့်ပြီးမဲပေးကြပါဆိုတာထက်လာမယ့် 2020 ရွေးကောက်ပွဲမှာတော့ကိုယ်စားလှယ်လောင်းတွေရဲ့အရေးချင်းကိုကြည့်ပြီးမဲပေးကြပါဆိုတဲ့စောင့်ဘုတ်ကိုပြောင်းလဲကျင့်သုံးသွားဖို့ရှိတဲ့အကြောင်းပါတီပြန်ကြားရေးကော်မတီအတွင်ရေးမှူးမုံရွာအောင်ရှင်ကပြောပါတယ်။အဲ့ဒီ policy အတိုင်းချမှတ်ဆောင်ရွက်သွားမယ်ဆိုရင်တော့လက်ရှိရွေးချယ်ခံထားရတဲ့ကိုယ်စားလှယ်တော်တော်များများလည်းပြန်ပါမှာမဟုတ်တော့ဘူးလို့ဆိုပါတယ်။အပြည့်အစုံကိုတော့ကိုစော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်
။ပြီးခဲ့တဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမဲဆယ်စည်းရုံးစဉ်ကာလတွေတုန်းကပြည်သူလူထုအနေနဲ့လူကိုကြည့်မဲမပေးကြပဲပါတီကိုသာကြည့်ပြီးမဲပေးကြဖို့လက်ရှိမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်တာဝန်ထမ်းဆောင်နေတဲ့ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုရိုင်ကတိုက်တွန်းပြောဆိုခဲ့တာပါ။ဒါပေမဲ့2018ခုနှစ်မှာကျင်းပခဲ့တဲ့ဒုတိယအကြိမ်ပါတီညီလာခံအတွင်းပါတီကိုယ်သာကြည့်ပြီးမဲပေးကြပါဆိုတဲ့ဆောင်မုတ်ဟာလက်ရှိအနေအထားနဲ့စီလျော်မှုမရှိတော့ဘူးဆိုတဲ့အယူအဆကိုဗဟိုကော်မတီဝင်တွေကတင်သွင်းခဲ့ကြသလိုမကြသေးခင်လပိုင်းအတွင်းကကျင်းပခဲ့တဲ့နောက်ဆုံးအကြိမ်ဗဟိုကော်မတီအစည်းအဝေးမှာလည်းပြည်내တိုင်းကကိုယ်စားလှယ်တွေကအဲ့ဒီအယူအဆကိုထပ်မံတင်သွင်းခဲ့ကြတယ်လို့ဆိုပါတယ်။ဒါကြောင့်ပါတီကိုပဲကြည့်ပါဆိုတာနဲ့လူကိုအဓိကထားပြီးကြည့်ဖို့လိုလားပြီလို့ပါတီရဲ့ဗဟိုပြန်ကြားရေးအဖွဲ့အတွင်းရေးမှူးမုံရွာအောင်ရှင်ကပြောပါတယ်။
ပါတီကိုပဲကြည်ပါလူကိုအကြည့်ပါနဲ့ဆိုတဲ့ဟာသိပြီးတော့မစီရော်တော့ဘူးဆိုတဲ့အယူဆတွေပို့ပြီးတော့အတန်ကြီးကျေလောင်လာတယ်ဗျာနော်တောက်ပြတာတွေလည်းများလာတဲ့အခါကျဒီဟာအဲ့ဒီအတိုင်းပဲပေါ့လေကျွန်တော်တို့ဒါပေမဲ့2020မှာတော့လူကိုအဓိကထားပြီးတော့ကြည့်ဖို့လိုလာပြီးလို့ကျွန်တော်အဲ့လိုပဲသုံးသပ်တာပါလူကိုအဓိကထားပြီးသုံးကြည့်ဖို့ဆိုတဲ့နေရာမှာပါတီကိုလည်းပြစ်ပယ်ထားလို့တော့မရဘူးပေါ့နော်အဓိကကတော့အဲလူတော်မတော်ပေါ့ဗျာလူတော်လူကောင်းပေါ့နော်ဒီမှာနေရာမှာကြည့်ရဖို့လိုလာပြီလို့ပဲကျွန်တော်တို့အဲ့လိုပဲသုံးသပ်ပါတယ
်ဘိုးကော်မတီဝင်နေအနေနဲ့ပြည်내တိုင်းအသီးသီးကကိုယ်စားလှယ်တွေဘက်ကပါတီရဲ့ရွေးကောက်ပွဲဆောင်ဖို့ကိုပြောင်းလဲဖို့လိုအကြောင်းတင်ပြလာကြတာအပြင်ပြည်သူလူထုဘက်ကလည်းလက်ရှိအရွေးချယ်ခံကိုယ်စားလှယ်တချို့နဲ့တာဝန်ရှိသူတချို့အပေါ်မချေနှက်တဲ့ပြောဆိုသံတွေကိုသူတို့ကြားသိနေရကြောင်းမှုံရအောင်ရှင်ကပြောပါတယ
်အများကြီးတွေ့လာရတယ်နော်အများကြီးတွေ့လာရတဲ့အခါကျတော့ဒီဘိုးကော်မတီစီဝေးပါကူပဲအဲ့ဒီကိစ္စတွေတော်လေးဟိုမေကွန်းတုတ်ပြရတယ်အများကြီးဖြစ်လာတယ်တွေ့ရတယ်လေအဲ့ဒါကြောင့်ပါနောက်တစ်ခါပြည်သူလူထုတဲကလည်းဒီအတန်တွေကျွန်တော်ကြားနေရတာပဲလေအဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီလူကိစ္စလူရွေးချယ်ခြင်းကိစ္စမှာအထူးသတိထားရမယ်လို့ကျွန်တော်တို့ပြောတာဖြစ်ပါတယ်နော်ပြည်သူလူထုကတော့ NLD ပါတီပေါ်မှာယုံကြည်စိတ်ချတယ်အစဉ်အဆက်လည်းဖြစ်တယ်ဗျာပါတီကသာလေလူမှနေရာမှရွေးချယ်နိုင်ဖို့အရေးကြီးတယ်လို့ကျွန်တော်အဲ့ဒါပြောတာပ
ါအခုအဆိုပြုလာကြတဲ့လူကိုအဓိကထားကြည့်ပြီးကိုယ်စားလှယ်လောင်းတွေကိုရွေးချယ်မယ်ဆိုရင်တော့လက်ရှိရွေးကောက်ခံကိုယ်စားလှယ်တွေကပြန်ပါမလာတော့မယ့်သူတွေရှိတယ်လို့လည်းသူကပြောပါတယ
်အခုလက်ရှိရှိနေတဲ့ကိုယ်စားလှယ်တွေတော်များများပါလေပါရမပါလိမ့်မယ်လို့ကျွန်တော်တို့အဲ့လိုပဲထင်တယ်ဒီမူတိုင်းသွားမယ်ဆိုရင်ပေါ့လေ
2020ရွေးကောက်ပွဲကျင်းပမယ့်လနဲ့ရက်အချိန်အတိကျကိုရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာထားခြင်းမရှိသေးပေမဲ့2020နှစ်ကုန်ပိုင်းအရင်2015ခုနှစ်ကကျင်းပခဲ့တဲ့နိုဝင်ဘာလလောက်မှာကျင်းပပြစ်လိုက်မယ်လို့အများကခံမှန်းထားကြတာပါ NLD ပါတီအနေနဲ့ကိုယ်စားလှယ်လောင်းရွေးချယ်မယ့်အစီအစဉ်တွေကိုအခုနှစ်ကုန်ပိုင်းလောက်မှာအတိပေးအကြောင်းကြားတဲ့စာထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းမုံရအောင်ရှင်ကပြောပါတယ်ပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာတဦးတည်းတပါတီတည်းကအပြတ်အသတ်အနိုင်ရအောင်စ조사လှုပ်ဆောင်သွားမယ်လို့ပြီးခဲ့တဲ့ဘိုးကော်မတီအစည်းအဝေးအပြီးမှာပါတီရဲ့တွဲဘက်ဒုတိယဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကပြောကြားခဲ့ပါတယ်ဒါ့အပြင် NLD ပါတီအနေနဲ့ပါတီတွင်းမှာပဲတိုင်းရင်းသားရေးရာကော်မတီကိုဖွဲ့စည်းသွားမယ်အကြောင်းလဲအဲ့ဒီအချိန်ကထုတ်ဖော်ပြောဆိုခဲ့ပါတယ်ဒေါက်တာဇော်မြင့်မောင်ရဲ့အဲ့ဒီလိုပြောဆိုမှုဟာ NLD အနေနဲ့ကြံတဲ့နိုင်ငံရေးပါတီငယ်တွေအပါအဝင်တိုင်းရင်းသားပါတီတွေနဲ့ပူးပေါင်းဆောင်ရွက်တာမဟာမိတ်ဖွဲ့တာတွေလှုပ်ဆောင်မယ်ဆိုတဲ့အစီအစဉ်မရှိတဲ့သဘောတက်ရောက်စေတာကြောင့်ဒီပေါ်တိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးအကဲခတ်တွေဘက်ကဝေဖန်ပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်နိုင်ငံရေးလှိလသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ NLD အနေနဲ့မုံရောင်အောင်ရှင်ပြောသလိုကိုယ်စားလှယ်လောင်းရဲ့အရေးချင်းပေါ်မူတည်ပြီးရွေးချယ်မယ်ဆိုရင်တော့ရလကောင်းလေထွက်လာနိုင်တယ်လို့သုံးသပ်ပါတယ
်အဲ့လိုလုံနိုင်ရင်တော့ရလကအများကြီးကောင်းသွားနိုင်တာပေါ့ကျွန်တော်မြင်လေအဲ့လိုမလုပ်ဘဲနဲ့အရင်အတိုင်းပဲပေါ့ဗျာဟိုမူဝါဒပုံမှန်အခြေခံပြီးတော့ရွေးတဲ့ဘက်ကိုသွားတာမျိုးမဟုတ်သေးဘူးဖြစ်နေဟိုမှာမူဝါဒဆိုတာသူတို့ချထားတဲ့မူဝါဒဆိုတာဗျာအရန် vape ချက်လွန်အကြီးတယ်သိရမလားအဲ့တော့ဒီလိုမဟုတ်ဘဲနဲ့တကယ်ဟိုဟလာအသေးစိတ်ဟိုတိကျတဲ့ခိုင်မာတဲ့မူဝါဒပုံမှန်အခြေခံပြီးတော့ကိုယ်စားလှယ်လောင်းရွေးချယ်တာမျိုးဖြစ်မယ်ဆိုရင်တော့ဒါ2020ရွေးကောက်ပွဲမှာလူထုရဲ့စိတ်ဝင်စားမှုကိုနောက်အပြောင်းလဲကိုဆက်ပြီးတည်ဆောက်နိုင်မှုအပိုင်းမှာရောအလားအလာကောင်းနိုင်တယ်လို့မြင်တယ်
ဒါပေမဲ့လည်းအခုလိုပြောဆိုမှုတွေအရင်ကတည်းကရှိခဲ့ဘူးတာကြောင့် NLD အနေနဲ့လက်တွေ့မှာတကယ်ပြောင်းလဲမှုကိုလှုပ်ဆောင်မယ်မလှုပ်ဆောင်မှုဆိုတာကတော့စောင့်ကြည့်ရအောင်ပဲလို့ဒေါက်တာရံမျိုးသိန်းကပြောပါတယ်ကိုယ်စားလှယ်လောင်းတွေရဲ့အရေးအသွေးနဲ့ပတ်သက်လို့ပါတီ Yami Yapane, Pitulu Rugaba, Sansi Kepianine, a quaint lam yogule, Pinambo, Lu Adelo, Tata Yamuting up Yobare, Tapien, Party Ye Kozele Long Yuche Yen and Pate de Muarago, Party Polomuza Opega, Dea Win Debut Topiane, Muara Mapite Due, Akulu, Pioso Muriha, Partyga Natanase, Yokabwe, Deke, Kain Swame, Muaralo, Yusabo, Kennedy Mapichao, Tata Yamuting up Yobarekne.